အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်မှာရှိတဲ့လူမျိုးတုံးတပ်ဖြတ်ခံရမှုအမှတ်တရဟိုလိုကတ်ပြတိုက်ကိုအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့ကိုယ်စားလှယ်အဖွဲ့တစ်ဖွဲ့လာရောက်လေ့လာကြပါတယ်။အဲ့ဒီပြတိုက်ထဲမှာပြသထားတဲ့ရိုဟင်ဂျာမွတ်စလင်တွေပေါ်လူမျိုးတုံးတပ်ဖြတ်ခံရတဲ့ပြကန်းကိုအထူးပြုလေ့လာကြတာဖြစ်ပါတယ်။ကိုခင်မောင်စွမင်းကကိုတိုင်းသွားရောက်သတင်းယူတင်ပြထားပါတယ်ရှင
်။ဟုတ်ကဲ့အခုကျွန်တော်ရောက်ရှိနေတဲ့နေရာကတော့အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်မှာရှိတဲ့လူမျိုးတုံးတပ်ဖြတ်ခံရမှုအမှတ်တရပြတိုက်မှာဖြစ်ပါတယ်။အခုဒီပြတိုက်ကိုအမျိုးသားညီညွတ်ရေးအစိုးရ NUG ကကိုယ်စားလှယ်အဖွဲ့လာရောက်ပြီးလေ့လာနေတာဖြစ်ပါတယ်။သူတို့ကိုဒီ Holocaust Museum လို့ခေါ်တဲ့လူမျိုးတုံးတပ်ဖြတ်ခံရမှုအမှတ်တရပြတိုက်ကတာဝန်ရှိတဲ့ Andrea ကနေရိုဟင်ဂျာတွေအပေါ်မှာမြန်မာစစ်တပ်ကလူမျိုးတုံးတပ်ဖြတ်နေတဲ့အကြောင်းမောင်းထုတ်နေတဲ့အကြောင်းနှိပ်စက်နေတဲ့အကြောင်းတွေကိုဓာတ်ပုံကားချက်ပြီးရုပ်ရှင်တွေနဲ့ပြသပေးနေတာဖြစ်ပါတယ်။အခုလိုရိုဟင်ဂျာတွေအပေါ်လူမျိုးတုံးတပ်ဖြတ်ခံရတဲ့ပြကန်းကိုလာရောက်လေ့လာတဲ့အတွက်အမျိုးသားညီညွတ်ရေးအစိုးရရဲ့လူ့အခွင့်အရေးဝန်ကြီးဦးအောင်မျိုးမင်းကိုဘယ်လိုခန်းစားချက်ဖြစ်ပေါ်သလဲလို့ကျွန်တော်မေးမြန်းကြည့်တဲ့အခါမှာတော့
ဒီလူမျိုးရိုဟင်ဂျာပေါ်မှာဖြစ်ပျက်ခဲ့တဲ့အဖြစ်အပျက်တွေကအခုမှဖြစ်ပျက်ခဲ့တာမဟုတ်ဘူး။ပြီးခဲ့တဲ့62ကနေစပြီးတော့တဖြည်းဖြည်းအချိန်ဟုန်မြင့်လာတဲ့ဟိုပုံစံမျိုးတွေနောက်တကဒီစစ်တပ်ကဒီရိုဟင်ဂျာတွေပေါ်မှာဥတီပြီးတော့တကယ့်ကိုအင်တိုက်အားတိုက်ကျွန်တော်လူဟိုအမြောက်လူအမြောက်များပေါ်မှာရည်ရွယ်ထားတဲ့ပုံစံကိုသူတို့ရှင်းရှင်းလင်းလင်းတင်ပြထားတွေ့ရတယ်။အဲ့တော့လူခွင့်ရေးအရကျွန်တော်တို့ကရိုဟင်ဂျာတွေပေါ်မှာနိုင်ငံတကာရာဇဝတ်မှုကျူးလွန်မှုဖြစ်တယ်ဆိုတာကျွန်တော်တို့ကယုံကြည်ပြီးသားဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဟိုကျွန်တော်တို့ကိုယ်တိုင်လည်းဒါကိုအမှန်တရားရရှိဖို့အတွက်ဟိုတောင်းဆိုခဲ့တာလဲကျွန်တော်ရှိတယ်။ရအောင်လုပ်မယ်ဆိုတဲ့ဂရုလည်းပေးထားတယ်။အခုဒါမျိုးတွေ့လိုက်တော့ကျွန်တော်ပို့ပြီးတော့ဒီလိုမျိုးကိစ္စတွေကိုအမှန်တရားအတွက်ယက်တည်ချင်တာရယ်။တရားမျှတမှုဖော်ဆောင်ခြင်းတဲ့စိတ်ကပို့ပြီးတော့ကြီးမားလာတယ်။နောက်တော့လာကြည့်တဲ့သူတိုင်းလည်းအဲ့လိုမျိုးကျွန်တော်စိတ်ထဲမှာခံစားမယ်လို့ယူဆပါတယ်ခင်ဗျာ
။အမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့အကြံပေးဖြစ်တဲ့အမျိုးသမီးရေးရလှုပ်ရှားနေသူဒေါခင်လေးကလည်းဒီပြကန်းလာရောက်ကြည့်ရှုရတဲ့အပေါ်မှာသူ့ရဲ့အမြင်ကိုအခုလိုပြောပါတယ်။
ကျမဒီ Holocaust Museum 2012တုန်းကလည်းရောက်ဖူးပါတယ်ပေါ့နော်ဒီအဲ့တုန်းကတော့ဒီမြန်မာကိစ္စနဲ့ပတ်သက်ပြီး Ranger issue နဲ့ပတ်သက်ပြီးတော့မရှိသေးဘူးပေါ့အခုရောက်လာတဲ့အခါမှာခံစားမှုကအရင်တုန်းကတော့သူများဖြစ်တာကိုပဲကျမတို့ကလာကြည့်တဲ့လူပေါ့အခုကျတော့ကိုယ်တိုင်းပြည်တဲ့ကကိုယ်လူတွေဖြစ်နေတဲ့ဟာကိုကိုယ်ကိုယ်တိုင်းကြည့်ရတဲ့အတွက်ပို့ပြီးတော့အရင်ထဲမှာမကောင်းပါဘူးအဲ့ဒီလူတွေကိုအကာအကွယ်ပေးဖို့အတွက်လည်းကျမတို့အများစုကပြက်ကွက်ခဲ့တယ်ဆိုတဲ့ဟာကိုလည်းကျမခံစားရပါတယ်
လူမျိုးတုံးတပ်ဖြတ်ခံရမှုအမှတ်တရပြကန်းထဲမှာထားရှိတဲ့ရိုဟင်ဂျာနဲ့ပတ်သက်တဲ့ပြကန်းကိုမကြာသေးခင်ကအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလွန်ကင်ကိုတိုင်လာရောက်ဖွင့်လှစ်ရင်းနဲ့ရိုဟင်ဂျာတွေအပေါ်လူမျိုးတုံးတပ်ဖြတ်ခံရတယ်ဆိုတာကိုတရားဝင်ကြေညာခဲ့ပါတယ်။ဒါနဲ့ပတ်သက်ပြီး NUG အမျိုးသားညီညွတ်ရေးအစိုးရရဲ့ဒုနိုင်ငံခြားရေးဝန်ကြီးကိုမိုးစော်ဦးကိုရိုဟင်ဂျာအရေးဟာဘလောက်အထိအရေးပါအရေးကြီးတယ်လဲလို့မေးမြန်းခဲ့တဲ့အခါမှာတော့
ရိုဟင်ဂျာပြည်သူများရဲ့ဒီကျူးလွန်ခံရတဲ့ယာဇဝတ်မှုများအတွက်တရားမျှတမှုကိုရအောင်ဆောင်ကျင်းရမယ်အဲ့ဒီလိုပဲကျွန်တော်တို့အခုလက်ရှိဖြစ်ပေါ်နေတဲ့ပေါ့လေဒီယာဇဝတ်မှုတွေကိုဆက်လက်ကျူးလွန်နေတဲ့တာဝန်ရှိတဲ့သူတွေကိုလည်းဒါတရားမျှတမှုနဲ့အညီပေါ့လေအရေးယူဆောင်ရွက်နေအောင်တော့ကျွန်တော်တို့ကစူးစမ်းရမယ်ဒီလိုစူးစမ်းခြင်းဟာကျွန်တော်တို့ရဲ့တိုင်းပြည်ရဲ့အနာဂတ်အတွက်အင်မတန်အရေးကြီးပါတယ်ဒီတိုင်းပြည်အနာဂတ်မှာဒီလိုမျိုးအဖြစ်ဆိုးတွေထပ်မဖြစ်ဖို့အတွက်ကိုဒါတားဆီးရလဲရောက်မှာဖြစ်တဲ့အတွက်ကြောင့်အင်မတန်အရေးကြီးတယ်လို့ကျွန်တော်ယူဆပါတယ်ခင်ဗ
ျဟုတ်ကဲ့ဒီလူမျိုးတုံးတက်ဖြတ်ခံရမှုအမှတ်တရပြကန်းကိုလာရောက်လေးလာကြတဲ့သူတွေကတော့အမျိုးသားညီညွတ်ရေးအစိုးရရဲ့လူအခွင့်အရေးဝန်ကြီးဦးအောင်မျိုးမင်းအမျိုးသားညီညွတ်ရေးအစိုးရရဲ့လူအခွင့်အရေးအကြံပေးဦးအောင်ကျော်မိုးနောက်တစ်ခါလူအခွင့်အရေးအကြံပေးတူဖြစ်တဲ့အမျိုးသမီးရေးရာဆောင်ရွက်နေသူဒေါခင်လေးအမျိုးသားညီညွတ်ရေးအစိုးရရဲ့ဒုနိုင်ငံခြားရေးဝန်ကြီးဦးမိုးစော်ဦးအမျိုးသားညီညွတ်ရေးအစိုးရကခန့်အပ်ထားတဲ့အာဆီယံရေးရာဥပိုလ်လာတင်တို့ဖြစ်ကြပါတယ်ခင်ဗျာ